Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်တောက်ကြညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်တင်ဆက်နေတဲ့အစီအစဉ်ကို line to meter 3251တို့အပြင် line လက်မီတာ190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျမကတော့စုပြတ်ပါပါရှင်ယူကရိန်းနိုင်ငံအရှေ့ပိုင်းအပေါ်ယူကရိန်းတပ်တွေဘုံကျဲတိုက်ခိုက်မှုကြောင့်မာရီယိုပိုတိုက်ပွဲမှာဖမ်းမိထားတဲ့ယူကရိန်းစစ်သုံးပန်း40ထက်မနည်းသေဆုံးသွားတယ်လို့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကပြောပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံပဋိပက္ခအဆုံးသတ်ရေးအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့လိုအပ်နေပြီလို့မလေးရှားနိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာမြောက်ကျောက်ယောဂဖြစ်ပွားမှုတိုးပွားလာတာကြောင့်တတိထားရမယ့်လူလူကျမ်းမာရဲ့အရေးပေါ်အခြေအနေဖြစ်တဲ့မြို့တော်ဝန်ကကြေညာထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံမှာကောင်းပါပြီရှင်။မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူ2ဦးအပါအဝင်ဆေးရနာတိတ်မှုကိုစန့်ကျင်သူ4ဦးကိုကွပ်မျက်ခဲကြောင်းစစ်ကောင်စီကတရင်မထုတ်ပြန်ခင်ရပ်ပိုင်းအလို့မှာဒီ ICJ နိုင်ငံကတရားရုံးကနေပြီးတော့မြန်မာနဲ့ပတ်သက်လို့စင်ချက်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲ
I think it's a very welcome news. We fully expected this to be the case the claim that the junta was trying to make was ridiculous the court has of course
ဒါကတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း Tom Andrews ကပြောသွားတာပါအသေးစိတ်ကိုတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါရန်ကုန်မှာစစ်တပ်လိုလားသူတွေကတေတံစီရင်မှုကိုထောက်ခံဆန္ဒပြခဲ့ကြတာတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်း American တခွင်းသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံရှေ့ပိုင်းပေါ်ယူကရိန်းတပ်တွေဘုံကျဲတိုက်ခိုက်မှုတွေကြောင့်မာရီယိုပိုတိုက်ပွဲမှာဖမ်းမိထားတဲ့ယူကရိန်းစစ်သုံးပန်း40ထက်မနည်းသေဆုံးသွားတယ်လို့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကပြောပါတယ်။နောက်ထပ်85ယောက်ထက်မနည်းလည်းဒဏ်ရာရသွားတယ်လို့သူတို့ကပြောပါတယ်။အဲ့ဒီစစ်သုံးပန်းတွေဟာမာရီယိုပိုမြို့က Azovstal သမ္မတဆက်ရုံထဲမှာခြေကုပ်ယူပြီးတော့3လလောက်ရုရှားတပ်တွေကိုခုခံတိုက်ခိုက်ခဲ့တဲ့ယူကရိန်းစစ်သားတွေကဖြစ်ပါတယ်။ရုရှားဟာသူတို့ရဲ့ရှေ့တန်းစီးရေးလှုပ်ရှားမှုတွေကိုရုရှားပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ဝဲခနာစစ်ဖက်ကုမ္ပဏီကိုတာဝန်တွေလှည့်ပစ်လိုက်ပြီးတော့ဒါဟာထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကနောက်ဆုံးရရှိတဲ့ထောက်လှမ်းရေးသတင်းကို Twitter ပေါ်မှာထုတ်ပြန်ပါတယ်။ရုရှားတိုက်ခတ်ရေးခြေလျင်တပ်တွေအလွန်အမင်းလိုအပ်နေတဲ့အတွက်အခုလိုမျိုးအရက်ဖက်ကုမ္ပဏီကိုတာဝန်လွှဲပြောင်းလိုက်တာဖြစ်ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကသုံးသပ်ပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာပေါ်မှာရုရှားနိုင်ငံလောက်ဘယ်နိုင်ငံမှာအကြမ်းဖက်ဝါဒကိုအားပေးအမြောက်လုပ်ပြီးတော့ကိုရိုင်းကျူးလွန်နေတဲ့နိုင်ငံမရှိဘူးဆိုပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ရှင်
။အမေရိကန်နဲ့တရုတ်သမ္မတနှစ်ဦးဆွေးနွေးရမှာထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌသွားနိုင်ခြင်းရှိတာပေါ်ဆက်မပြေမလဲဖြစ်ခဲ့ကြပါတယ်။ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီသွားနိုင်ခြင်းပေါ်တင်းမာနေချိန်မှာသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတရှီဂျင်းပင်တို့မနေ့က2နာရီကြာပြောပြီးအမေရိကန်ရဲ့ထိုင်ဝမ်မူဝါဒမပြောင်းဘူးလို့အင်ဂျီတော်ကထုတ်ပြန်လိုက်ပါတယ်။တရုတ်သမ္မတဘက်ကလည်းထိုင်ဝမ်ရေးအမေရိကန်ကိုသတိပေးခဲ့တယ်လို့ဒီအွန်လိုင်းဆွေးနွေးပွဲပြီးထုတ်ပြန်ခဲ့တာအပြင်တရုတ်နိုင်ငံကြားရေးပြောခွင့်ရကျောင်းလီချန်းကဥက္ကဋ္ဌဘလူစီထိုင်ဝမ်ကိုသွားမယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ရေးယူတာခံရလိမ့်မယ်လို့သတိပေးထားပါတယ်။အင်ဂျီတော်ပြောခွင့်ရကရင်ဂျွန်ပြဲကလည်းသမ္မတအနေနဲ့လွှတ်တော်ဘက်ကခီစဉ်ကိုသွားအမိန့်ပေးလို့မရဘူးလို့အခုလိုရှင်းပြပါတယ်
။ The president has been a senator himself, as I mentioned, for 36 years, right? He understands this process. You do not tell a congressional member where they can or cannot go. He believes that. This is up to the speaker to decide. And
also, သမ္မတကနှစ်ပေါင်း36နှစ်တောင်အထက်လွှတ်တော်မှဖြစ်ခဲ့တာပါ။ဒီလုပ်ငန်းစဉ်ကိုသူနားလဲပါတယ်။လွှတ်တော်မှတယောက်ကိုခီးသွားနိုင်ပါတယ်။မသွားလို့သွားလို့မရဘူးလို့သွားပြောလို့မရပါဘူး။အခုကအောက်လွှတ်တော်ဥက္ကဋ္ဌဆုံးဖြတ်ပိုင်ခွင့်လို့သမ္မတကယုံကြည်ထားပါတယ်လို့ပြောသွားတာပါ ဒါပြင်အင်ပြီးတော့ပြောခွင့်ရကဆက်ပြီးအခုအောက်လွတ်တော်ဥက္ကဋ္ဌခီးစဉ်ရှိတယ်လို့ကြေညာထားတာမရှိသေးပဲဖြစ်နိုင်ခြင်းကိုကြိုမှန်းဆပြောနေတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့လည်းထည့်ပြောခဲ့ပါတယ်ခင်ဗျ
American ပြည်ထောင်စုမှာပြည်တွင်းအကြမ်းဖက်အစွန်းရောက်ဝါဒအန္တရာယ်မြန်မာနေဆဲဖြစ်တယ်လို့ American တရားရေးဌာနကပြောကြားလိုက်ပါတယ်။ပြည်တွင်းမှာအကြမ်းဖက်အစွန်းရောက်ဝါဒမြင့်တက်နေတယ်လို့ American ထောင်လိုင်းရဲ့အတိုင်းအဝိုင်းရဲ့သုံးသပ်ချက်တွေနဲ့တရားရေးဌာနအမြင်တူတယ်လို့ American အမျိုးသားလုံခြုံရေးဌာနရဲ့လက်ထောက်ရှိနေချုပ် Matthew Olsen ကအောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာကြားသာပေးနေတော့ပြောကြားခဲ့တာပါ။နိုင်ငံရေးအရာ FBI ကအန္တရာယ်ကိုပို့ပြီးတော့ချဲကားပြောနေတယ်လို့ Republican အမတ်တွေကဆွဆွဲနေချိန်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့လိုချဲကားနေတယ်ဆိုတာမဟုတ်ဘူးလို့လည်းညှင်းဆန်ခဲ့ပါတယ်။ American တဲမှာ FBI ကစုံစမ်းတဲ့အစွန်းရောက်အကြမ်းဖက်ဝါဒအခြေခံတဲ့အမှုတွေဟာ2020ခုနှစ်ကစလို့နှစ်ဆပိုများလာတယ်လို့တရားရေးဌာနတာဝန်ရှိသူ Olsen ကကြားနာပွဲမှာပြောကြားခဲ့ပါတယ်။ American လွှတ်တော်အစအဦးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လွှတ်တော်မှစုံစမ်းစစ်ဆေးနေတဲ့လူသိရှင်ကြားဝေဘန်နေသူ Republican အမတ်တဦးဖြစ်တဲ့ Jim Jordan က FBI ဟာထောက်လန်းရေးတွေဟာသူတို့အထက်အရာရှိတွေကျင့်နေအောင်လို့ပြည်တွင်းအကြမ်းဖက်အစွန်းရောက်မှုနဲ့ဆိုင်တဲ့အမှုတွေကိုချဲကားနေတယ်လို့သူကဆွဆွဲခဲ့တာပါအခုနှစ်ပိုင်းနေအတွင်းမှာလူသေးစေတဲ့အထိတိုက်ခိုက်မှုတွေကိုလူပြူကြီးစိုးရေးဝါဒီတွေအစိုးရဆန့်ကျင်တဲ့ပြည်သူစစ်တွေကလုပ်နေတယ်လို့ FBI ကပြောပါတယ်ရှင
် American နိုင်ငံ San Francisco မြို့မှာတော့မြောက်ကြောက်ရောက်ကအရေးပေါ်အခြေအနေကြေညာလိုက်ရပါပြီကယ်လီဖိုးနီးယားပြည်နယ်ရှိဆန်ဖရန်စစ္စကိုမြို့မှာမြောက်ကြောက်ယောဂါဖြစ်ပွားမှုတိုးလာနေတာကြောင့်သတိထားရမယ့်လူထုကြံပိုင်အရေးပေါ်အခြေအနေဖြစ်မြို့တော်ဝန်ကဒီနေ့ကြေညာလိုက်တာပါ1980ခုနှစ်တည်းအတွင်း AIDS ကူးစက်ယောဂါလို့ပြန့်နှံ့လာတဲ့ဒီယောဂါကူးစက်မှုတိုက်ဖျက်ရေးမှာလည်းအလားတူဂျိုးနီစနစ်တွေရှော့ချမြန်မြန်ထိအောင်လုပ်နိုင်ဖို့အခုလိုကြေညာရတာလို့လည်းမြို့တော်ဝန်ကရှင်းပြပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်လန်တန်ဘရစ်ကဒီယောဂါတိုက်ဖျက်ရေးအတွက်ကာကွယ်ဆေးတွေကုသပေးဖို့တွေပို့ပြီးအသေးအတန်ကိုလိုနေပါပြီလို့ဖက်ဒရယ်ပြည်ထောင်စုအဆင့်ကိုရွေပြီးပြောလိုက်ပါတယ်။ဒါအပြင်မြို့ကတောင်းခံထားတဲ့ကာကွယ်ဆေးက3,500တဲကလက်တွေ9,800ပဲရသေးတာမို့ကာကွယ်ဆေးထိုးထားတဲ့ရထားအချိန်မှာသူကကျွန်တော်တို့မြို့ကန်တွေကတခြားနေရာတွေကလူတွေလိုပဲကြမ်းမိုက်ဆောင်ရှောက်မှုကိုရပိုင်ခွင့်ရှိပါတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဇူလိုင်လ29ရက်တောက်ချာနေ့ညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်အာဆီယံအနေနဲ့မြန်မာနိုင်ငံပဋိပက္ခအဆုံးသက်ရေးအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့လိုအပ်နေပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကတိုက်တွန်းလိုက်ပါတယ်။ဒီနေ့အထိအာဆီယံဘုံသဘောတူညီချက်5ခုလုံးစစ်မှန်တဲ့တိုးတက်မှုမရှိသေးတဲ့အပြင်အကြမ်းဖက်မှုတွေပိုဆိုးလာပြီးအာဆီယံနဲ့စစ်ကောင်စီဆွေးနွေးပွဲတွေမှာလည်းအဓိကသက်ဆိုင်သူတွေမပါသလိုလိုအပ်တဲ့ဆွေးနွေးတိုင်ပင်မှုတွေလည်းမရှိဘူးလို့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသူ့ရဲ့သဘောထားကို Facebook စာမျက်နှာမှာထုတ်ပြန်ထားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေကိုလည်းစစ်ကောင်စီကလက်ဝဲကြီးအုပ်ပြီးတော့နိုင်ငံရေးအရာအတုံးချနေတယ်လို့ပြောထားပါတယ်။အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲအားလုံးမှာမြန်မာကိုယ်စားလှယ်ကိုတက်ရောက်ခွင့်မပြုဖို့နဲ့နိုဝင်ဘာမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမတိုင်ခင်မှာဘုံသဘောတူညီမှုအကောင့်ထဲပေါ်ရေးမူပေါင်းချမှတ်ဖို့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာနိုင်ငံသားရေးဝန်ကြီးတွေဩဂတ်လ3ရက်နေ့မှာဆွေးနွေးကြတဲ့အခါမှာမလေးရှားနိုင်ငံဘက်ကတင်ပြဖို့ဇူလိုင်22ရက်နေ့ကမလေးရှားကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့သူကပြောထားပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူကိုချင်မီနဲ့ကိုဖြိုးစရာသောအပါအဝင်၄ယောက်ကိုကွပ်မျက်လိုက်တာဟာလူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကဖော်ပြပြောဆိုပါတယ်။စစ်ကောင်စီကအာဆီယံဘုံသဘောတူညီချက်တွေကိုလှောင်ပြောင်လိုက်တဲ့လုပ်ရပ်ဖြစ်တယ်လို့သူကမြင်ပြီးတော့နိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးကြရင်ဒီဘုံသဘောတူညီချက်၅ယောက်ကိုဆက်လက်ဆွဲကင်မလားပိုတိုးတက်အောင်လုပ်မလားအစ်စ်တခုနဲ့အစားထိုးမလားဆိုတာကိုဆုံးဖြတ်ချက်ကြီးကိုချမှတ်ဖို့လိုတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကထောက်ပြထားပါတယ်။NUG အစိုးရနဲ့ NUCC အကြံပေးကောင်စီတို့ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တွေးတင်တယ်လို့သူအရင်ကအကြံပြုခဲ့တယ်လို့အခုအချိန်ဟာတွေးဆုံဆွေးနွေးတဲ့အချိန်ဖြစ်ပြီးတော့ဆွေးနွေးမှုတွေကိုလည်းလူသိရှင်ကြားထုတ်ပြန်တင်တယ်လို့သူကအကြံပြုပါတယ်။ NUG NUCC အပါအဝင်မြန်မာအရေးမှအဓိကသက်ဆိုင်နေသူတွေနဲ့မလေးရှားအစိုးရကတွေးဆုံအဖြေချမှုတွေဆက်လုပ်နေတယ်လို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအဆုံးသတ်စေမဲ့မူပေါင်းတစ်ခုနဲ့ဒီမူပေါင်းတွေအောင်မြင်အောင်လုပ်ရမယ့်လုပ်ငန်းစဉ်တွေကိုအာဆီယံကချမှတ်တင်နေပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့သဘောထားကိုဒီကနေ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ အာဆီယံဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဒေါက်တာနိုလင်းဟေဇာနဲ့အတူမြမအရေးကိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပါဝင်ပံ့ပိုးမှုနဲ့အောင်မြင်အောင်ဖြေရှင်းပေးသူအနေနဲ့ဆောင်ရွက်တဲ့လို့သူကပြောပါတယ်ရှင်
။အာဖဂန်နစ္စတန်မှာတော့အစားအစာရံမုံငွေအကြီးအကျယ်ပြက်နေပြီးလာပိုင်းတွေအတွင်းအငတ်ပေးအန္တရာယ်ရှိနေပြီလို့ကုလကသတိပေးလိုက်ပါတယ်။ WFP ကမ္ဘာစစ်နယ်ခအဖွဲ့အာဖဂန်ဆိုင်ရာဆက်သွယ်ရေးကြီးကလူသားချင်းစာနာမှုကူညီနောက်6လစာဆက်ပေးနိုင်ရံမုံငွေဒေါ်လာသန်းပေါင်း960လူနေတာမရသေးပါဘူးလို့မနေ့က VOA ကိုပြောလိုက်ပါတယ်။အခုလိုအငတ်ပေးနဲ့ဟာရပြက်လက်မှုအန္တရာယ်မကျုံရအောင်ကုလသမဂ္ဂအနေနဲ့ဒီနှစ်စံပိုင်းတက်ကဒေါ်လာသန်း4400တောင်းဆိုခဲ့ပေမဲ့45ရာခိုင်နှုန်းစားပဲမနေ့ကထိရသေးတယ်လို့ WFP အရာရှိ Philip Croft ကရှင်းပြပါတယ်။ဒါကြောင့်အသက်ဆက်နေမှုအရေးကြီးဆုံးလူ70000ကိုပဲအခုဦးစားပေးကူညီခဲ့ရကရှေ့မှာတော့လူရေတဝက်ကျော်ဖြစ်တဲ့19တန်းလောက်ထိအငတ်ပေးစိုးစိုးဝါးဝါကျုံနေတယ်လို့သူကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ38ယောက်ရှိတယ်လို့ထိုင်းကျန်းမာရေးဌာနကဒီကနေ့မှထုတ်ပြန်ပါတယ်။ကိုဗစ်ကရောဂါနဲ့ဆေးရုံတက်ကုသသူကလည်း2500နီးပါးရှိပါတယ်။ထိုင်းနိုင်ငံမှာကိုဗစ်စီကံသတ်မှတ်ချက်တွေကိုပြီးခဲ့တဲ့လပိုင်းတွေကလျှော့ချခဲ့ပေမဲ့ကိုဗစ်ကူးစက်သူတွေပြန်များလာတာကြောင့်အများပြည်သူအထူးသဖြင့်ကမ္ဘာလက်ခီးသည်တွေသွားလာတဲ့နေရာတွေမှာစီကံသတ်မှတ်ချက်တချို့ကိုပြန်လည်ထုတ်ပြန်ထားပါတယ်ရှင်။
ဟောင်ကောင်မှာတော့ထင်ရှားတဲ့ကားပွဲတစ်ခုတွင်ဗီဒီယိုမှန်သားပြည်ကြီးပြုတ်ကျတဲ့အရာမှုတွေရှိခဲ့ကပြစ်သက်တွေခြောက်ခြားသွားခဲ့ရပါတယ်။ဟောင်ကောင်မှာရေပန်းစားတဲ့ Miracle အမျိုးသား Cantopop ကားပွဲအဖွဲ့မနေ့ကဖျော်ဖြေနေစဉ်အပေါ်မှာကြီးမားတဲ့ဗီဒီယိုဖန်သားပြည်ကြီးစင်မောပြုတ်ကျခဲ့တာကြောင့်အနည်းဆုံးအကသမား2ဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေကတူဦးပေါ်ကတော့ဒီဖန်သားပြည်ကြီးတိုက်ရိုက်ကျခဲ့တာကြောင့်အသေးအတန်အခြေအနေနဲ့အထူးကြက်မက်ဆောင် ICU မှာကုသမှုခံယူနေရပါတယ်ခင်ဗျာ။
American ပြည်ထောင်စုက Mega Million Lottery ထီစုချင်းငွေကဒေါ်လာ1ဘီလီယံကျော်သွားပြီဖြစ်တဲ့အတွက်ထီဆိုင်တွေမှာထီထိုးသူတွေတန်းစီနေပါဗျ။ဒီနေ့တောက်ကြနေမှာထွက်မဲ့ထီတစ်စောင်ကို2ဒေါ်လာတန်း Mega Million ထီစုကြီးပေါက်ဖို့ကတော့ခန်း6လုံးလုံးတူဖို့လိုပါဗျ။ပြီးခဲ့တဲ့ Mega Million ထီဖွင့်ပွဲ29ချိန်လုံးမှာစုကြီးထီပေါက်တဲ့သူတယောက်မှမရှိခဲ့တာမို့အခုလိုအမြင့်ဆုံးစုကြီးကဒေါ်လာ1ဘီလီယံကျော်အထိမြင့်နေတာဖြစ်ပါဗျ။တကယ်လို့ကန်ထူးသူထီပေါက်ခဲ့မယ်ဆိုရင်အခွန်ဖြတ်ပြီးတော့စုကြီးအလုံးကိုယူမလားနှစ်အလိုက်သတ်မှတ်ထားတဲ့ပမာဏယူမလားရွေးချယ်နိုင်မှာဖြစ်ပါတယ်။တောက်ကြနေ့ထီဖွင့်ပွဲမှာစူကြီးပေါက်သူမရှိခဲ့ဘူးဆိုရင်တော့နောက်တစ်ပတ်အင်္ဂါနေ့မှာထပ်ပြီးတော့ကန်ဆန်းကြရမှာဖြစ်ပါတယ်ရှင
်။ဒါကတော့တောက်ကြညာချန်သတင်းအစီအစဉ်ကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ။ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ရန်ကုန်မှာဒီစစ်တပ်လူလားသူတွေကတည်တံ့စီမှုထောက်ခံဆန္ဒပြခဲ့ကြတဲ့သတင်းပေးပို့ချက်ကိုကြည့်ကြရအောင်ပါရှင်။စစ်ကောင်စီရဲ့တည်တံ့စီမှုကိုကန့်ကွက်တဲ့ထောက်ခံတဲ့ဆန္ဒပြပွဲတွေနှစ်ဖက်စလုံးမှာရှိနေပါတယ်။တေရန်စီခံခဲ့ရသူ၄ဦးအပါအဝင်အကြမ်းဖက်ခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ရည်ရွယ်ပြီးတော့ရန်ကုန်အပါအဝင်နေရာတော်တော်များများမှာလျှက်တပြက်ဆန္ဒပြမှုတွေရှိသလိုစစ်တပ်ကိုထောက်ခံတဲ့အဖွဲ့တွေကလည်းရန်ကုန်မြို့နယ်မှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ဆုမွန်ကပြောပြမှာပါရှင
်။စစ်ကောင်စီကနေလွှတ်တော်အမတ်ဟောင်းကိုဖြိုးစရတော့ဒီမိုကရေစီရဲ့လှုပ်ရှားသူဦးဂျင်မီကိုအောင်သူရဇော်နဲ့ကိုလှမျိုးအောင်တို့ကိုတေတံစီရင်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေရန်ကုန်နေရာတချို့မှာရှိနေတယ်လို့ထောက်ခံဆန္ဒပြတာတွေလည်းရှိနေပါဗျ။ကန့်ကွက်ဆန့်ကျင်တဲ့တပိတ်အင်အားစုတွေအနေနဲ့ဒီကိစ္စကိုတေတံစီရင်တယ်လို့မရှုမြင်ပဲမတရားတပ်ဖြတ်မှုလို့မြင်တဲ့အတွက်ဆန္ဒပြပွဲတွေလုပ်ပြီးဆန့်ကျင်တာလို့တပိတ်ကော်မတီတချို့က VOA ကိုပြောပါတယ်။စစ်ကောင်စီရဲ့တေတံစီရင်မှုကိုထောက်ခံတဲ့လူတစုကလည်းဒီကနေ့တောက်ကြနေ့မနက်9နာရီလောက်မှာမြို့တော်ခန်းမရှိဆန္ဒပြခဲ့ပါတယ်။ဒီဆန္ဒပြပွဲကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးလှဆွေဦးဆောင်တယ်လို့ဆန္ဒပြပွဲကိုမျက်မြင်တွေ့ခဲ့တဲ့ကြောက်တရားမြို့နယ်ဒေသခံတဦးက VOA ကိုပြောပါတယ်။ဒီထောက်ခံဆန္ဒပြပွဲကိုတော့စစ်ကောင်စီဘက်ကလုံခြုံရေးအပြေအဝပေးခဲ့တယ်လို့သူကပြောပါတယ်။
ကျွန်တော်တို့များဒီဒုမင်းပြတဲ့ဟာကိုထောက်ခံတယ်ပေါ့အဲ့လိုမျိုးပုံစံမျိုးနဲ့လာကြကြများတယ်ဗျာဒီ live show တွေနဲ့လာတာတွေပါတယ်နဲ့ကျွန်တော်တွေ့ရတာတော်တော်များတယ်ဘယ်လိုပြောမလဲဒီဟာကြီးကသူတို့ကစေစာတာဝါလုတ်ပေးပြီးတော့သူတို့ကတာဝါလုတ်ပေးတာပေါ့ကိုယ်လင်းကျွန်းတယ်မကောင်းဘူးဗျာဒါလည်းနေအကုန်ကျက်သူတွေလည်းသွားလာတာဒုက္ခအကုန်ကျပေါ့ဘူးလက်လက်ပေးပြတာပေါ့
အကျန်းဖတ်တက်ဖြတ်မှုတွေနဲ့အကျန်းဖတ်လုတ်ရက်တွေကိုကဘာတိအောင်ထုတ်ဖော်တဲ့ပွဲလို့ကောင်းစဉ်တက်ထားတဲ့စင်မြင့်ဘော်ကနေဥလာဆွေကဟောပြောလှုံ့ဆော်ခဲ့တယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ဆန္ဒပြတဲ့ဥယေကတော့တရားအထက်လောက်မှာရှိနိုင်တယ်လို့ကြောက်တရားမျိုးနယ်ကဒေသခံတွေကခံမှန်းပါတယ်။ရင်းမပင်စလင်းကြီးကျေးရွာဖောင်းစုံတပိတ်ကော်မတီဦးဆောင်သူတဦးကတော့ အခုလိုမျိုးဆန္ဒပြပွဲတွေအပြန်အလှန်ဖြစ်နေတဲ့အပေါ်သူ့ရဲ့အမြင်ကို VOA ကိုပြောပါတယ
်ဒီလိုမျိုးနိုင်ငံရေးအတွက်လည်းဆိုတော့ဒါစစ်ကောင်စီရဲ့တပတ်သားဒီနိုင်ငံရေးအသာပြေမှုတွေဒီသူ့ရဲ့ထောက်ခံမှုတင်ပါတဲ့ဆောင်ကိုကျွန်တော်ရှိနေလို့ရတယ်ဓမ္မဘက်ကတကယ်တည်းလူလူပိတ်တယ်ကိုရောဒီပတရားမှုကိုလောကမှာစိုက်ကြည့်နေတယ်ဘယ်သူမှပတ်သက်ပြီးသိခိုင်းရမဟုတ်ဘူးဘယ်သူမှလိုက်ပါလို့ပြောဆိုချင်မဟုတ်ဘူးဘယ်သူမှသဘိမ့်ဟောက်ပါလို့ပြောဆိုချင်မဟုတ်ဘူးခင်ဗျသူ့ရဲ့ယက်တိချက်ပတရားမှုစိုက်ကြည့်တော်လန်သိချက်ဒါဟောအနာရှင်စနစ်ကိုကျွန်တော်ဒီကတော့ဒီလိုလေလူကြီးရဲ့ကြည့်ကြတော့လို့နေဆိုတာအเจ้าကလည်းတစ်ချက်ကစီစီလေးနဲ့ခံရမှာကျွန်တော်တို့ရှိနေတယ်ပေါ့တော့ဒါအเจ้าရဲ့ရှိနေပုံပါခင်ဟုတ
်မနေ့ကရန်ကုန်မှာလုခဲ့တဲ့စစ်ကောင်စီကိုကန့်ကွက်တဲ့ဆန္ဒပြမှုတချို့ကိုတော့လုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ပြီးတော့ဖြိုခွဲတာမျိုးတွေရှိခဲ့တယ်လို့ရန်ကုန်သပိတ်ကော်မတီလူငယ်အင်အားစုတွေက VOA ကိုပြောပါတယ်အင်းစိန်အကျဉ်းဆောင်ထဲမှာလည်းနိုင်ငံရေးအကျဉ်းသားတွေကတေးတန်းစီရင်တာကိုကန့်ကွက်တဲ့အနေနဲ့မနေ့ဇူလိုင်လ28ရက်နေ့ကနေစပြီးတော့ထောင်တွင်းဒပိတ်ပြုတ်လုံနေတယ်လို့အကျဉ်းသားတွေရဲ့မိသားစုဝင်တချို့ကပြောပါတယ်။ဒီလိုနိုင်ငံရေးလှုံ့ဆော်သူ၄ဦးကိုစစ်ကောင်စီကတေးတန်းစီရင်ခဲ့တဲ့အပေါ်ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနဘာလင်မြို့မှာမြန်မာတန်ယုံတာဝန်ခံကိုကြာသပတေးနေ့ကဆင့်ခေါ်ပြီးကွပ်မျက်တဲ့ကိစ္စကိုအပြင်းထန်ရှုံ့ချကြောင်းတေးတန်းစီရင်နေတာတွေကိုလည်းဆိုင်းငံ့မှုနဲ့အကြမ်းဖက်တာတွေရပ်တန့်မှုပြောခဲ့တဲ့အကြောင်းဂျာမနီနိုင်ငံသားရေးဌာနကတွစ်တာမှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်ပါဝင်တဲ့ကမ္ဘာစီးပွားရေးအင်အားကြီး G7 နိုင်ငံတွေကလည်းဒီလိုတေးတန်းစီရင်မှုကိုပြစ်တင်ရှုံချထားပါတယ်။အခုလိုမျိုးတေးတန်းအမိန့်ချတာနဲ့တေးတန်းစီရင်မှုတွေကိုဥပဒေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းလှုပ်ဆောင်ခဲ့တာလို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင
်။မဆုမမရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ ICJ ရဲ့မြန်မာပေါ်စီရင်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂဒီကိုယ်စားလှယ်နဲ့ဆက်သွယ်မေးမြန်းထားတာကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူ2ဦးအပါအဝင်စစ်အာဏာသိမ်းမှုကိုစန့်ကျင်သူလူ4ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့ကြောင်းဇူလိုင်လ25ရက်နေ့ကသတင်းမထုတ်ပြန်ခင်မှာဇူလိုင်လ22ရက်နေ့ကနယ်သာလန်နိုင်ငံ The Hague မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကနေမြန်မာနဲ့ပတ်သက်လို့စီရင်ချက်တစ်ခုကိုချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေပေါ်မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဂမ်ဘီယာနိုင်ငံကစွဲတင်ထားတဲ့အမှုကိုလက်ခံကြားနာခြင်းမပြုဖို့မြန်မာရဲ့ကန့်ကွက်ချက်ကို ICJ ကပယ်ချခဲ့တာပါဒီအပေါ်မှာနိုင်ငံတကာဥပဒေနဲ့အညီပြန်လည်ခုခံခြေပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဇူလိုင်လ24ရက်နေ့ကသတင်းမီဒီယာတွေကိုအခုလိုတုံ့ပြန်ခဲ့ပါတယ်
ခုချိန်မှာတော့ဒီဆုံးဖြတ်ချက်ကတော့မြန်မာနိုင်ငံပေါ်မှာအကျိုးတရားမှုရှိနေတယ်ဆိုပြီးအားလုံးကတော့တာပါလေ။သို့တော့တကယ်ဆွတ်ကျင်တော့ဒီဆုံးဖြတ်ချက်ဒီစီရင်လုံးဖြစ်သွားတာဖြစ်တယ်။စီရင်လုံးဖြစ်သွားတာဖြစ်တဲ့ကမ္ဘာနိုင်ငံကြီးအားလုံးပေါ်မှာသက်ရောက်ပါလေ။ကျွန်တော်တို့အနေနဲ့ကတော့ရှေ့ဆက်လက်ပြောကြတရားဥပဒေနဲ့အညီနိုင်ငံတကာတရားဥပဒေများနဲ့အညီတရားဥပဒေများနဲ့အညီရှေ့ဆက်ပြောကြမြန်မာနိုင်ငံအစိုးရအနေနဲ့ခိုင်ခိုင်မာရက်တီဆောင်ရွက်သွားမှာဖြစ်ပါလေ။
အခုလို ICJ ရဲ့မြန်မာပေါ်စီရင်ချက်နဲ့ပတ်သက်လို့တော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကို VOA ကမေးမြန်းရမှာရိုဟင်ဂျာတွေသာမကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်မှုတွေဆူဆူရွရွရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်တရားမျှတမှုတွေရရှိရေးနှေးကွေးနေတယ်ဆိုပေမဲ့ ICJ ရဲ့မြန်မာနဲ့ပတ်သက်တဲ့စီရင်ချက်ဟာတကယ့်ကိုတိုးတက်တဲ့ခြေလှမ်းဖြစ်ကြောင်းအခုလို့ပြောပါတယ
် I think it's a very welcome newsWe fully expected
တော့ကျိုးစိုးတင်တဲ့သတင်းကောင်းမှာဒီလိုဖြစ်မယ်လို့ကျွန်တော်တို့အပြည့်အဝမျှော်လင့်ထားတာပါစစ်ကောင်စီဘက်ကကြိုးစားပန်းစားတုံ့ပြန်ခြေပါချက်တွေကလည်းအသေးပဲမရှိပါဘူးနိုင်ငံတကာတရားရုံးမှာအခွင့်အာဏာနဲ့စီရင်ပိုင်ခွင့်ရှိပြီးတော့ဒီအမှုကိုရှေ့ဆက်လှုပ်ဆောင်သွားမယ်လို့မျှော်လင့်ပါတယ်တရားမျှတမှုရရှိရေးကံမကောင်းစွာပဲနှေးကွေးနေပေမဲ့အခုလိုအပြည့်အဝဆောင်တဲ့ခြေလှမ်းနောက်တစ်ဆင့်လှမ်းလာတာကိုတော့ကျွန်တော်တို့ကြိုဆိုရမှာဖြစ်တယ်လို့အမှန်တကယ်လဲဂုဏ်ပြုရမှာပ
ါ soWhat is
ICJ ကမြန်မာရဲ့ကန့်ကွက်ချက်ကိုပယ်ချလိုက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ကိုဆက်ပြီးစစ်ဆေးကြားနာသွားမယ်ဆိုတော့ဆုံးဖြတ်ချက်ရဲ့အကျိုးသက်ရောက်မှုတွေကရောဘာတွေရှိလာမလဲရှင
် Well it's the most important thing is that the junta needs to know
ဒီကြီးဆုံးချက်ကတော့စစ်ကောင်စီရောစစ်သားတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေရောနောက်သူတို့ရဲ့အမိန်ပေးမှုအောက်မှာရှိနေသူတွေအားလုံးကိုသိစေချင်တာကကဘာကစောင့်ကြည့်နေတယ်ဆိုတာပါတရားမျှတမှုတွေရဖို့နှောင့်နှေးနေတယ်ဆိုပေမဲ့ပ ြန်ရတော့မယ့်အချိန်ကိုသွားနေပြီးတော့သူတို့တနေ့မှာတာဝန်ခံရလိမ့်မယ်ဆိုတာကိုနားလည်ဖို့လိုရတယ်။ဒါကြောင့်တာဝန်ခံမှုအရေးယူရန်နေရာတွေနဲ့ပတ်သက်လာရင်အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေရှိလာတိုင်းကြိုဆိုရမယ့်ခြေလှမ်းတစ်ခုလို့ကျွန်တော်မြင်ပါတယ်။စစ်ကောင်စီအနေနဲ့သူတို့ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေရာဇဝတ်မှုတွေအတွက်ပေးဆပ်ရမယ့်အရေးကိုအလွန်အင်မတန်စိုးရိမ်တက်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကစောင့်ကြည့်နေပြီးတော့သူတို့ကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်နေပါတယ
်။ And now we would like to follow up your briefing.
ဒီကရလနောင်ပိုင်းလောက်ကဒီကုလသမဂ္ဂလူခွင့်ရေးကောင်စီမှမစ္စတာအန်ဒရူးစ်ကိုတိုင်လည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုတင်ပြခဲ့ရပေါ့နော်။ဆိုတော့အခုနောက်ပိုင်းဒီလက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုရောဘယ်လိုသုံးသပ်ပါလဲရှင်
။ it is horrific and it is getting worse. I have been
အခြေအနေတွေကကြောက်စရာကောင်းပြီးတော့ပိုဆိုးလာနေပါတယ်။ကျွန်တော်ရဲ့မလေးရှားခီးစင်မှာမြန်မာနိုင်ငံကနေထွက်ပြေးလွတ်မြောက်လာသူတော်တော်များများနဲ့စကားပြောဖြစ်ပါတယ်။သူတို့တွေဟာတကယ်ကိုကြောက်ရွံ့ထိတ်လန့်ပွေရကောင်းတဲ့အခြေအနေကိုဖြတ်တန်းခဲ့ကြရတဲ့အတွေ့အကြုံတွေကိုပြောပြခဲ့ပါတယ်။နောက်ဘေးလွတ်ရာကိုရောက်အောင်စ조사ပြေးလွှားခဲ့ရတာတွေကိုလည်းပြောပြကြပါတယ်။မြန်မာနိုင်ငံမှာအခြေအနေတွေဟာဆိုးရွားနေတာပါ။ဒီကနေ့ကျွန်တော်အင်တာနက်ကနေစကားပြောခဲ့တဲ့လူတွေဆိုရင်စကိုင်းကပါသူတို့ရွာတွေမိရှုခံရတာစနစ်တကျတိုက်ခိုက်ခံရတာနောက်ရက်ဆက်ကြမ်းကြုတ်မှုတွေပိုးပြီးတော့လှုပ်လာတာတွေကိုပြောပြကြပါတယ်။ဆိုတော့အခြေအနေတွေကပိုကောင်းမလာပဲပိုဆိုးလာနေတာပါတကယ်ကိုကြောက်စရာကောင်းတဲ့အခြေအနေပ
ါအခုလာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းဖို့ရှိနေတဲ့ Tom Andrews ရဲ့ဂျွန်လာကသွားခဲ့တဲ့မလေးရှားခီးစင်နဲ့ပတ်သက်လို့ထူးခြားချက်တွေကိုမေးမြန်းရမှာတော
့ Well I think the foreign minister of Malaysia gives me hope the fact that he is willing to show leadership
မလေးရှားနိုင်ငံသားဝင်ကြီးကကျွန်တော်ကိုမျှော်လင့်ချက်ပေးခဲ့တယ်လို့မြင်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ရေးရှေ့ဆက်ဆောင်ရွက်ဖို့အဆိုပြုချက်တွေကိုဥဆောင်လုပ်လို့တဲ့ဆန္ဒသူ့မှာရှိနေတာတွေ့ရပါတယ်ဒါဟာတိတ်ကိုကြိုဆိုရမယ့်ခြေလှမ်းပါအလွန်အရေးကြီးတဲ့ခြေလှမ်းပါပဲမြန်မာနိုင်ငံရဲ့အိမ်ကြီးချင်းနိုင်ငံတွေကိုကြည့်ရင်တို့ရဲ့ယင်းနှီးမြှုပ်နှံမှုအစုရှယ်ယာတွေကတိုင်းပြည်ထဲမှာအများကြီးရှိနေပါတယ်ကျွန်တော်ထင်ပါတယ်အခုအကြက်တဲနဲ့ပတ်သက်ပြီးတော့သူတို့ရှယ်ယာတွေအများကြီးဆုံးရှုံးနေပြီးတော့ဒါတွေဟာသူတို့ကိုပိုးပြီးတော့ထိခိုက်စေမှာပါဒါကြောင့်အာဆီယံနိုင်ငံတွေအနေနဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့အကြောင်းပြချက်တွေရှိနေပါတယ်အခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့ညှိနှိုင်းတင်တယ်လဲဆိုတော့မလေးရှားနိုင်ငံသားရေးဝန်ကြီးဆဖူတင်ရဲ့လက်တွေ့ကြပြီးတော့တိကျတဲ့အကြံပြုချက်တွေရှိနေပါပြီအဲ့ဒီထက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ထိတွေ့ဆက်ဆံဖို့အဆိုပြုချက်လဲပါတယ်လို့သူကိုယ်တိုင်လဲလက်တွေ့လှုပ်ဆောင်ခဲ့တာတွေတွေ့ရပါတယ်ဒါတွေအလုံးဟာအပြုသဘောဆောင်တဲ့ခြေလှမ်းတွေဖြစ်ပါတယ်နောက်ထပ်လဲအာဆီယံဘက်ကအပြုသဘောဆောင်တဲ့ခြေလှမ်းတွေထပ်ပြီးတော့ဥတီလာဖို့ကျွန်တော်မျှော်လင့်ထားပါတယ
်ဒါကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကို VOA က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါအခုဆက်လက်တင်ပြမယ့်နိုင်ငံတကာသတင်းလွှာတပုတ်မှာတော့ဗြိတိန်ဝန်ကြီးချုပ်နေရာကိုဆက်ခံမဲ့သူရွေးပွဲမှာနှစ်ယောက်ပဲကြံမာတော့တယ်ဒီ Henry Richwell လန်ဒန်ကနေပြေးပို့လာတဲ့သတင်းကိုဥတင်မောင်တန်းကပြောပြမှာပါရှင
်ယခင်ဗန်ဒန်ရေးဝန်ကြီး Rishi Sunak နဲ့လက်ရှိနိုင်ငံသားရေးဝန်ကြီး Liz Truss ကဝန်ကြီးချုပ်နေရာအတွက်ရှင်းပြနေကြပါတယ် Conservative Party ဝင်နှစ်သိန်းလောက်ကလာမဲ့ရက်သက်သက်ပတ်တွေမှာနှုတ်ထွက်သွားတဲ့ Boris Johnson နေရာကိုဆက်ခံမှုရွေးချယ်ကြမှာပါပြည်တွင်းကိစ္စမှာအခွန်နဲ့ငွေဖောင်းပွားမှုနိုင်ငံသားကြီးမှာတရုတ်ကအဓိကထားဆွေးနွေးစရာဖြစ်နေပါတယ် TikTok လို့တရုတ်ကုမ္ပဏီတွေပေါ်အဓိကထားမယ်လို့ Trust ကခုလိုပြောပါတယ
် And we should be limiting the amount of technology export
အနာရှင်တိုင်းပြည်တွေကိုဤပညာပိုင်းဆိုင်ရာတင်ပို့တာတွေကန့်သက်တင်တယ
်တရုတ်ဆိုရပေါ်တင်းနေမှာမှာရက်တီမဲ့ကလေးကို List Trust ကအခုလိုပေးလိုက်ပါတယ
် After the appalling abuses in Xinjiang after the terrible
Xinjiang ပြည်နယ်မှာဆူဆူဝါးဝါးမတော်မတရားပြူတာတွေဟောင်ကောင်ကလုပ်ရက်တွေနဲ့မကြခင်ကရုရှားကိုယူကရိန်းစစ်ပွဲမှာအနှစ်သာရအဖြစ်ထောက်ခံခဲ့ပြီးတဲ့နောက်တရုတ်အပေါ်မှာကျမတို့တင်းတင်းမာမာရက်တည်ကြရပါမယ
် Trust နဲ့ပြိုင်ဘက် Rishi Sunak ကလည်းတရုတ်ဟာပြည်တွင်းနဲ့ကမ္ဘာလုံခြုံရေးအတွက်နံပါတ်1ချိန်ချောက်သူဖြစ်ကြောင်းအခုလိုပြောပါတယ
် And as Prime Minister I'll take a very robust view on making
ဝန်ကြီးချုပ်အနေနဲ့ကျွန်တော်တို့ရဲ့တန်ဖိုးထားမှုတွေအတိုင်းရက်တည်ပြီးအဲ့ဒီချင်းချောက်မှုတွေကနေကျွန်တော်တို့ကိုကျွန်တော်တို့ကာကွယ်ရပါမယ်
။ပမောက်ခစတီဗ်ဆိုင်ကတော့အခုလိုသုံးသပ်ပါတယ
် The Conservative Party members are more concerned about China policy than
ညာပြည်သူထက်စားလို့ရှိရင် Conservative Party ဝင်တွေကတရုတ်ကိုပိုရတဲ့မအေးဖြစ်ကြပါတယ်။ဒါကြောင့်မလို့ဝန်ကြီးချုပ်နေရာပြန်ကြတဲ့နှစ်ယောက်လုံးအတွက်တရုတ်ကအခြေတင်ကိစ္စဖြစ်နေပါတယ်။ဒါပေမဲ့သူတို့က UK ရဲ့တရုတ်ဆိုင်ရာမဟာဗျူဟာထက် တရုတ်နဲ့ပတ်သက်လာလို့ရှိရင်ဘသူကပြော့နေရဲဆိုတာကိုပဲအဓိကထားနေကြပါတယ်
။စီအိုရဲ့ကာလလေးတလုံးမိုးတလုံးပြောတဲ့အတိုင်းဖြစ်မဲ့မူဝါဒချမှတ်ရေးကစိန်ခေါ်ချက်ဖြစ်တယ်လို့သူကအခုလို့ဆိုပါတယ
် Some commitments can be achieved relatively quickly
for example ဒီကွေတွေကနိုင်ရှိမှုရလုပ်ဖို့မြန်မာတယ်ဥပမာဆူနက်ပုဂ္ဂလူကွန်ပျူတာအကြောင်းတွေကိုပိတ်ပင်လိုက်တာမျိုးတကယ်ပြဿနာကရှင်ကျန်းမာလူမျိုးသုံးတပ်ဖြတ်မှုလို့ပြောခဲ့တာကိုဝန်ကြီးချုပ်ဖြစ်လာတဲ့အခါထပ်ပြောမလားဆိုတာပါပဲအဲ့လိုမျိုးပြောလို့ရှိရင် UK တရုတ်ဆက်ဆံရေးကအလွန်အလွန်ကိုခတ်ပါလိမ့်မယ
်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျောင်းကြီးကျန်ကအခုလိုတိုက်တွန်းလိုက်ပါတယ်
我想奉劝个别英国政客
တရုတ်ချင်းချောက်မှုဒါမှမဟုတ်တရုတ်နဲ့ပတ်သက်ပြီးပြဿနာမလုပ်ဖို့တချို့ British နိုင်ငံရေးသမားတွေကိုကျွန်တော်တိုက်တွန်းချင်ပါတယ
်စက်တင်ဘာလ5ရက်နေ့မှာမဲရက်လက်တွေကိုကြေညာမှာဖြစ်ပါတယ်ခင်ဗျာ
ဥတင်မောင်တမ်းပါရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြည့်ကြရအောင်ပါယူကရိန်းကတင်ပို့တဲ့စား30တွေဥရောပမှာပြက်လက်နေတဲ့အတွက်ဂျာမနီနိုင်ငံမြူနစ်မြို့ကဘီယာဆိုင်တစ်ခုမှာဆိုရင်ဘီယာနဲ့စား30လဲယူနေပါတယ်ရိုက်တာသတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြမှာပါရှင
်ရှနစ်ဇဲလ်လို့ခေါ်တဲ့စီပူပူနဲ့ကြော်တဲ့အသားပြားကြော်တွေကိုခုံခုံမင်းမင်းစားကြတဲ့ဂျာမနီနိုင်ငံမှာစား30ရှားပါမှုကြောင့်အခက်ကြုံနေပါတယ်ဥရောပနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းသုံးဆွဲနေတဲ့နေဂျာစီ80ရာခိုင်နှုန်းကယူကရိန်းနဲ့ရုရှားနိုင်ငံတွေကတင်ပို့နေတာဖြစ်လို့ယူကရိန်းစစ်ပွဲကြောင့်နေဂျာစီပြက်လက်ရှားပါးနေပါတယ်။ Schnitzel အပါအဝင်စီနဲ့ကြော်တဲ့အစားအသောက်တွေရောင်းနေရတဲ့ Munich မြို့ကဘီယာဆိုင်တစ်ခုမှာတော့စားသုံးစီရှားပါးတဲ့ပြဿနာကိုဘီယာနဲ့ဖြေရှင်းနေပါတယ်။ Giesinger Brewery ဘီယာဆိုင်မှာနေဂျာစီ1လီတာကိုဘီယာ1လီတာနဲ့လဲယူနေတာပါ
။ Wir haben momentan die Situation Öl gegen Bier zu tauschen.Das heißt wir tauschen 1 Liter Sonnenblumenöl.
ဘီယာနဲ့စားသုံးစီလဲလှယ်နေရတဲ့အခြေအနေမျိုးကျွန်တော်တို့အခုကြုံနေရပါတယ်။နေကြစီဒါမှမဟုတ်ဘုံညင်းစီ1လီတာကိုဘီယာ1လီတာနဲ့ကျွန်တော်တို့လဲယူပါတယ်။စားတောက်လုပ်ငန်းမှာစားသုံးစီပြတ်သွားလို့အခုလိုဘီယာနဲ့လဲယူမယ်ဆိုပြီးဖြစ်လာတာပါ။အခြေအနေအရဘာတာစနစ်မျိုးလုပ်ဖို့တီထွင်ကြံစားခဲ့ရတာဖြစ်ပါတယ်
။သူတို့ဆိုင်မှာကြော်စရာစီလုံးဝပြတ်သွားခဲ့တာကနေအခုလိုစီနဲ့ဘီယာလဲယူတဲ့အစီအစဉ်ကိုလုပ်ရတာလို့သူက Writers သတင်းဌာနကိုပြောပါတယ်
။ An Öran zu kommen ist sehr schwierig.aus dem grund weil wie es im supermarkt ist bei jedem privatkunden man
kann sich halt so was တိတ်ကိုခက်ပါတယ်ဈေးဆိုင်တွေမှာစီကိုအချိုးကျပဲရောင်းပေးပါတယ်တယောက်ကိုနည်းနည်းစီပဲဝယ်လို့ရတာပါသတင်းတစ်ပတ်စာကြော်လော်ဖို့စီလီတာ30လို့ဝိမဲ့15လီတာလောက်ပဲဝယ်လို့ရပါတယ်ဒါကြောင့်ရှနစ်ဇာတွေကိုကြော်ဖို့စီမရှိတော့တဲ့အခြေအနေရောက်တော့မှာမို့အခုလိုလုံနေရတာဖြစ်ပါတယ
်ယူကရိန်းကိုရုရှားကစစ်ဝင်တိုက်ခဲ့ပြီးချိန်တည်းကဂျာမနီကစူပါမားကတ်တွေမှာနေကြာစီမုန်ညင်းစီတွေအယောင်ပြတ်သွားခဲ့တာပါဂျာမနီမှာဘီယာ1လီတာကို9ယူရိုလောက်ပေးရချိန်မှာနေဂျာစီတပလင်းက4ယူရိုခွဲဈေးပဲရှိပါတယ်။ဒါကြောင့်ဘီယာကြိုက်သူတွေကဘီယာနဲ့စားသုံးစီလဲလှယ်တဲ့အစီအစဉ်ကိုအကြိုက်တွေ့နေကြပါတယ်
။ Ich habe jetzt für die Aktion hier 80 Liter Sonnenblumenöl mitgebracht und bekomme dafür dann 80
ဘီယာနဲ့လဲနိုင်ဖို့ကျွန်တော်နေဂျာစီလီတာ80ယူလာပါတယ်။ဒါကိုဘီယာလီတာ80စာဘီယာက8ခုနဲ့လဲယူมาဖြစ်ပါတယ်ဘီယာတွေကိုလည်းတစ်မျိုးတည်းမဟုတ်ဘဲအမျိုးအစားကွဲတဲ့ဘီယာတစ်မျိုးစီနဲ့ခွဲယူတာပါအခုလိုအလဲအလှယ်လုပ်လို့ရတာသိတ်ကောင်းတယ်ထင်ပါတယ်ကျွန်တော်တို့အတွက်ဘီယာကိုဈေးတက်တာနဲ့ရတယ်လို့သူတို့အတွက်လည်းလိုနေတဲ့စားသုံးစီရပါတယ်လူတိုင်းအတွက်အဆင်ပြေတဲ့အစီအစဉ်လို့ထင်ပါတယ
်သူကယူကရိန်းကိုလူသားချင်းစာနာတဲ့အကူအညီသွားပေးပြီးအပြတ်မှာယူကရိန်းကနေနေဂျာစီလီတာ80ဝယ်လာပြီးတော့မြို့နယ်ပြန်အရောက်ဘီယာနဲ့လဲယူခဲ့သူဖြစ်ပါတယ
် Die Kunden sind super zufrieden damitIhnen ist geholfen, uns ist geholfen. Sie helfen uns gerne. Wir sind froh
über die Unterstützung. ကျွန်တော်တို့ပေါက်တယ်ပြီလေကျွန်တော်တို့ကိုတစ်ဖက်ကလန်ကကူညီရလို့ဝမ်းသာကြပါတယ်။ကျွန်တော်တို့ကလည်းသူတို့စီက4လီတာပဲရရဝမ်းသာရပါတယ်။စောစောကပဲယူကရိန်းကတယောက်ရောက်လာပြီး4လီတာ80ကိုဘီယာနဲ့လဲသွားပါတယ်
။သူတို့ဘီယာဆိုင်မှာလောလောဆယ်အထိစုစုပေါင်းဘီယာလီတာ400ပိုးစားသုံးစီတွေနဲ့လဲယူပြီးသွားပြီလို့လည်းပြောပါတယ်။ဥရောပမှာပြတ်လတ်နေတဲ့စားသုံးစီတွေပုံမှန်လိုပြန်ဝင်လို့မရချိန်အထိအခုလိုစီနဲ့ဘီယာလဲလှယ်တဲ့အစီအစဉ်ကိုဆက်လုပ်သွားရမယ့်ပုံဖြစ်နေပါတယ်ရှင
်။မဆုမြတ်မွန်ပြောပြသွားတာပါ။တောက်ကြညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့သတင်းတွေ၊ရုပ်သံအစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်ထုတ်လွှင့်မယ့်ဒီအပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့ဤပညာ၊သုတဆုံလေး American တခွင်စတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမအဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါ။ကျမတို့ဒီတစ်ပတ်အတွက်တော့ပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။ဒီဘိတ်ကနီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းသူများအပိုင်းတစ်ကိုပြန်လည်ထုတ်လွှင့်မှာပါ။ဗုဒ္ဓသာသနာမှာအမျိုးသမီးတွေယဟန်ဘဝခံယူခွင့်ဘိက္ခုနီသာသနာတစ်ချိန်ကရှိခဲ့ဘူးပေမဲ့နောက်ပိုင်းဒီအစဉ်လာပျောက်ကွယ်သွားခဲ့ပြီးတဲ့နောက်နှစ်ပေါင်းဒီတထောင်လောက်အကြာအခုအခါမှာဒီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းသူတွေရှိလာပါဗျ။ကမ္ဘာပေါ်မှာရှေးအကြဆုံးကိုးကွယ်ယုံကြည်မှုဘာသာတရားတွေကတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဒန်းတူယဟန်ဘဝခံယူခွင့်ရဖို့ကြိုးစားကြတဲ့အခါမှာဘလို့အဟန့်အတားစိန်ခေါ်မှုတွေရှိနေပါသလဲဒီကြောင့်အခုပထမဆုံးအပိုင်းတစ်ကိုအမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားတာကိုကျမတို့ကြည့်ရှုနားဆင်ကြရအောင်ပါ
There's a path we must choose sometime. Gotta stand up and fight sometime.
လူငယ်တဲ့နှစ်ပေါင်းထောင်ချီဗုဒ္ဓဘုရားရှင်သက်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံခွင့်ပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ဘူးပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပျောက်သွားခဲ့ပြီးအဲ့ဒီလိုကွယ်ပျောက်ပြီးတော့နှစ်ပေါင်းတစ်ထောင်လောက်အကြာလူငယ်တဲ့ဆယ်စုနှစ်အနည်းငယ်အထွန်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခဲ့ကြပါတယ်။ဒီလိုဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေထဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဓမ္မဒါရီနီဘုန်းကြီးเจ้าကိုတည်ထောင်ခဲ့ပြီးလက်ရှိမှာလည်းဒီเจ้าရဲ့เจ้าနိုင်ဖြစ်တဲ့ဘိက္ခုနီယဟန်သတ္တလောကမဟာသီရိလည်းပါပါတယ်။သူကတော့ဆေကျော်တဲ့အရွယ်တက္ကသိုလ်เจ้าတက်နေတဲ့အချိန်လူတစ်ယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားခွင့်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်ရဲ့နောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာထဲဝင်ရောက်ခဲ့တာလို့မိန့်ကြပါရစေ
။ When I heard this teaching on the Four Noble Truths, it had such kind of gravitas.
သစ္စာလေးပါးတရားတော်အကြောင်းကြားရချိန်မှာဒီတရားနောက်ကိုလိုက်သွားမိခဲ့တာပါ။ဒီတရားနာရချိန်မှာကမ္ဘာကြီးတစ်ခုလုံးရပ်တန့်သွားတယ်လို့ခံစားရပြီးတော့ဒီတရားတော်ရဲ့မှာပဲစိတ်ကအပြည့်ရောက်ပြီးအယုံစိုက်သွားမိပါရစေ။
အဲ့ဒီလိုဗုဒ္ဓတရားတော်တွေကိုနာယူမှတ်ကြရင်ပြည်သားစုမိတ်ဆွေတယောက်ကသူထမ်းနိုင်ငံကိုသွားရောက်ပြီးယဟန်သုံးလခံယူခဲ့တဲ့အကြောင်းကိုလည်းဘိက္ခုနီယဟန်တတ္တလောကမဟာသီရိတည်ခွင့်ရခဲ့ပါတယ်။ဒါကြောင့်အဲ့ဒီမိတ်ဆွေလိုပဲသူလည်းယဟန်ဘဝခံယူပြီးတရားအထုတ်ချင်ခဲ့တယ်လို့ဘိက္ခုနီယဟန်မဟာသီရိကမိန့်ပါတယ်
။ I as a young teenager then said you know can I do that too right
အဲ့ဒီချိန်လုံးကတော့ဆယ်ကျော်တက်တယောက်အနေနဲ့အဲ့ဒီမိတ်ဆွေကိုသူ့လိုပဲကိုရောသာသနာဘောင်ကိုဝင်လို့ရပါမလားပေါ့ယဟန်ဝိချင်တယ်လို့ပြောတော့သူကအမျိုးသားမို့ယဟန်တက်ခွင့်ရကြတာဖြစ်တဲ့အမျိုးသမီးတွေကတော့ယဟန်ဘောင်ဝင်လို့ရမယ်လို့သူမထင်ဘူးလို့ပြောပါတယ်အဲ့ဒီတော့အရှင်ဖျားကလည်းနေပါအောင်ပေါ့မူရင်းသာသနာဘောင်မှာဘိက္ခုယဟန်ရောဘိက္ခုနီယဟန်မရောတန်းတူယဟန်ဘဝခံယူခွင့်ရှိတာပဲဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့တယ်လို့တွေးမိပါတယ်ဒါကိုနားလည်ဖို့ဘဝရဲ့အချိန်အများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာအရှင်သတ္တလောကမဟာသီရိတို့လိုဘိက္ခုနီတို့အခုချိန်မှာရှိတယ်လို့မြမအင်းကြီးချင်းထိုင်းနိုင်ငံမှာတော့တုံ့တမကလျာဏီဘိက္ခုနီကျောင်းရဲ့လက်ရှိကျောင်းတိုင်ဓမ္မန္တတာဟာထိုင်းနိုင်ငံရဲ့ပထမဆုံးဘိက္ခုနီယဟန်ဖြစ်ပါတယ်။သူဟာနိုင်ငံရဲ့ချောင်းမှာဗုဒ္ဓဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။
I finished my education both in Canada and India with my thesis on
Canada နဲ့ India နိုင်ငံတွေမှာတက္ကသိုလ်ပွဲတွေယူခဲ့ပါတယ်။သီလရှင်တွေလိုက်နာရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့စာရင်းတွေကိုလည်းပြုစုခဲ့ပါတယ်။
သ ူရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယနသီလရှင်တစ်ပါးဖြစ်ပြီးသီလရှင်ကြောင်းတစ်ကြောင်းကိုဥဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်တမန်နန္ဒကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့သီလရှင်ကြောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကသာသနာပေါင်းမှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်သီလရှင်လည်းမဝတ်ခဲ့တယ်လို့သမဆက်တက္ကသိုလ်ရဲ့ဒသနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ်
။ During that time I was already hosting this Dharma program.
အဲ့ဒီအချိန်လုံးကဓမ္မသင်တန်းတွေကိုလည်းပို့ချခဲ့ပါတယ်။ဒီမတိုင်ခင်အချိန်လုံးကတော့ဒီလိုရုပ်တံကနေပြီးတော့တရားဓမ္မပို့ချတာကိုအမျိုးသားယဟန်တွေကပဲလုပ်ခဲ့တာပါ။ဒီလိုအခြေအနေမျိုးကိုလည်းအားလုံးကနေသားကြနေပါတယ်။ဒါပေမဲ့တရက်သားမှာတော့သင်တန်းအတွက်မိကပ်လိမ့်နေတဲ့အချိန်မှာကိုကိုကိုမှန်နေမှာပြန်မြင်နေနေမိကုန်းတစ်ခုပေါ်လာတယ်။ငါသာမျိုးဘလောက်ကြာကြာဆက်လုံနေမှာလဲဆိုတဲ့အတွေ့နဲ့ကိုပါသာမှင်သက်မိနေပါတယ်။အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ
။အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘေကုဏီသာသနာရေးကိုသူဝင်ခဲ့တာပါ။ဗုဒ္ဓကိုတော်တိုင်ကအမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှဘေကုနဲ့ဘေကုဏီဆိုပြီးတော့နှစ်မျိုးစလုံးကိုလက်ခံခဲ့တယ်ဆိုတာရှေးဟောင်းဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘေကုဏီတွေကမိန့်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘေကုဏီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထေရဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတည်သာသနာပျောက်ကွယ်သွားခဲ့တာပါ
။ When I was a young person then entering into Buddhism the situation was
အရှင်ဘုရားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါ။အဲ့ချိန်တုန်းကထေရဝါဒဗုဒ္ဓဘာသာမှာဘိက္ခုနီဆိုတာမရှိတော့ပါပဲ။တောင်နဲ့တောင်အာရှနိုင်ငံတွေမှာထေရဝါဒလမ်းစဉ်နဲ့အညီကျင့်ကြံတဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှိအာရှဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါ။သူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ်
။ဒါကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာသီရိလင်္ကာ၊အိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တဲ့ဆိုရင်အရှိအာရှဗုဒ္ဓဘာသာလမ်းစဉ်နဲ့အညီသာဝတ်ကြပါတယ်။အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ1998ခုနှစ်မှာမှသီရိလင်္ကာနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက်2002နဲ့2003ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ချင်ကြတဲ့အမျိုးသမီးတွေဟာသီရိလင်္ကာနိုင်ငံကိုသွားရောက်ပြီးဟန်ခံကြရပါတယ်ဘိက္ခုနီဘုရားခံယူဖို့ဆုံးဖြတ်ထားတဲ့အရှင်တမန်နန္ဒလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ကဘီစင်းဘုရားနဲ့2001ခုနှစ်မှာသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင်တုံ့ပြန်မှုတွေအများပြားရှိခဲ့တယ်လို့အရှင်တမန်နန္ဒကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဖျားရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလေးမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမီထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညှိပယ်ခံရုံပဲလို့အရှင်ဓမ္မနန္ဒကမိန့်ပါတယ
် Women do not have role model
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့စံထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်
ထိုင်းနိုင်ငံမှာတန်ခါအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ
် When we were ordained this Council of Elders made a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမှန်မပြုပါဘူး
ထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ထားတာပါ။ဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်။အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းအမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူ Susan Pembroke ကအခုလိုပြောပြပါဗျာ။
But when I met them, I was stunned at the situation in Thailand.
ဒရိုနဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကအခြေအနေကိုသိရတဲ့အခါမှာမယုံနိုင်လောက်အောင်ဖြစ်ခဲ့ပါသေးတယ်။ဘေကူတီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစသီလာခဲ့ရပါသေးတယ်။ထိုင်းဘေကူနီတတော်များများကအသိမကြခင်ကမှဘေကူနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါသေးတယ်။ထိုင်းနိုင်ငံမှာဘေကူနီယဟန်ပေါင်းကိုဝင်နေဆိုတဲ့ကိစ္စကအခုမှအစပြုံးနေခြင်းဖြစ်ပါသေးတယ်။အခုတော့တင်းမာမှုတွေလည်းရှိနေသေးပါ
။ဘေကူနီသာသနာပြန်ပွားရေးကြိုးပမ်းသူတွေအတွက်သူတို့နေထိုင်တဲ့နေရာဒေသပေါ်မှာမူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါတယ်။သူပထမဆုံးတွေ့ခဲ့တဲ့ဘေကုနီယဟန်အေယာခေမကတော့ဩဇာရှိန်ဝါကြီးရဲ့ဘေကုနီတပါဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သီရိလင်္ကာနိုင်ငံမှာလည်းသီလရှင်ကျောင်းတစ်ကျောင်းကိုဖွင့်ထားတဲ့သူပါ။အမျိုးသမီးတွေဘေကုနီယဟန်ဝတ္တာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းစက်ကြာတီတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘေကုနီတပါအဖြစ်ပါဝင်ပါတယ်။ဒီလိုဩဇာရှိန်ဝါကြီးမာတဲ့အများကြီးညိုလေးစားထောက်ခံတဲ့ဘေကုနီတို့ရှိတယ်လို့တချိန်ထဲမှာလည်းဘေကုနီအဖြစ်ခက်ခက်ခဲခဲရည်တည်နေရတဲ့ထန်းနေငါအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူ့အတွက်ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဇန်ဖန်ဘရုကပြောပါတယ်
။ People who call themselves Buddhists.
ကိုကိုကိုဗုဒ္ဓဘာသာဝင်မလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲ။ဗုဒ္ဓရဲ့လမ်းစဉ်ရည်ရွယ်ချက်ကိုသူတို့မှားယွင်းကောက်ယူနေတယ်ဆိုတာကိုမသိကြတော့ဘူးလား
။ဆူဇန်ဖန်ဘရုကအခုလိုမင်းကွန်းထုတ်ပေးမယ်လို့လေဘေကုနီသာသနာကိုလက်မခံတဲ့သူတွေကလည်းအများအပြားရှိနေသေးပါ။ဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ဘေကုနီသာသနာထွန်းကားရေးဘယ်လိုဆက်ပြီးတော့ရုန်းကန်နေကြတာလဲ။တာမန်ပုထုရှင်လူသားတွေကြားမှာရောဘေကုနီယဟန်မာတွေအပေါ်မှာအားပေးထောက်ခံမှုဘယ်လိုရှိလဲ။ဘေကုနီသာသနာထွန်းကားရေးကြိုးပမ်းနေသူတွေရဲ့ရည်ရွယ်ချက်အနာဂတ်မြို့မှန်းချက်တွေအကောင့်ထဲပေါ်ဖို့နှိစက်လာပြီလားအလားလာဘလို့ရှိနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်အချိန်ကန့်သက်ကြောင့်ဒီသတင်းပတ်အစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာထူပါရှင်
ဒါကတော့မက်ခင်ဖြူတွေအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကန္နာပါရှင်အခုတော့ကျမတို့ဒီတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုဆက်လက်ကြီးစုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ကုန်စည်နှုန်းကြီးမားတဲ့စားစရိတ်ကိုအမေရိကန်စီးပွားရေးလုပ်ငန်းငယ်လေးတွေဘလို့ရင်ဆိုင်နေကြသလဲလွတ်တော်ကိုဝင်ရောက်စီးနှင်မှုကြောင့်ထောင်ဒဏ်ကျခံနေရသူကသူ့လုံရက်နဲ့ပတ်သက်ပြီးနောင်တစကားတွေကိုပါရီပြောကြခဲ့တယ်လဲစာရာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်
ယူရောပ်သားတွေအတွက်တော့မနက်စာဘိုရီကာဆန်ဒွိချာမပါမပြီးပါလောက်ရတာလွယ်တယ်လို့သွားရင်းလာရင်အလွယ်တကူစားရတာကြောင့်လဲလူကြိုက်များတာပါဒါပေမဲ့လည်းအခုကငွေကြေးဖောင်းပွားကုန်စည်နှုန်းတွေတက်နေတာကြောင့်အခုလိုအခြေခံအစားအစာတွေကအစဈေးကြီးကုန်ပါတယ်ကာယောဂါကာလလွန်ကနီးမှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာကြောင့်ကမ္ဘာတဝန်းကုန်စည်စီးဆင်းမှုတွေဖျော်ဖျက်ဖြစ်ကုန်ပြီးတော့အစားအစာအရရဈေးတွေခုန်တက်ကုန်ပါတယ်နယူးယောက်ကဘိုဒီကာဆန်ဒွိချ်ဆိုင်ပိုင်ရှင်တွေလည်းသူတို့ဆိုင်ကစားစရာတွေကိုဈေးတက်ယူရပါတယ်။တာမန်အားဖြင့်တော့ဘိုဒီကာဟာဈေးချိုတဲ့အစားအစာပါ
။ Bacon and cheese chicken.
Bacon, cheese, cheese. အဲ့ဒီဆန်ဒွိချ်ကမရှိမဖြစ်ပါဘူး။နယူးယောက်သားတွေနဲ့ Bacon, cheese, cheese ခွဲခြားလို့မရပါဘူး
။ငွေဖောင်းပွားလာတာကြောင့်သူဆိုင်ကတကြားနဲ့အာလူကျော်ကအစားတခြားကုန်စည်တွေလည်းဈေးကြီးပေးဝယ်ရတာပါ။ဒါကြောင့်ဆန်ဒွိချ်ကို1ဒေါ်လာခွဲကနေ4ဒေါ်လာခွဲထိဈေးတင်ရောင်းရပါတယ်။
In the beginning of the year, so they start to raise all of the prices.
ဒီနေ့ဆန်းကစားလို့ကုန်စည်တွေအားလုံးတက်ကုန်ပါလေ။ဒါကြောင့်လက်ကားဆိုင်တွေသွားဝယ်ရပါလေ။တရက်နဲ့တရက်ပြောင်းနေတဲ့ကြောင့်ဈေးတွေလည်းမှတ်ထားပါလေ
။လက်ကားရောင်းတဲ့ဆိုင်ကြီးတွေမှာဆိုရင်လွန်ခဲ့တဲ့နှစ်ကထက် 17.3 ရာခိုင်နှုန်းထိငွေကြေးဖောင်းပွားလာတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အလုပ်သမားဌာနကထုတ်ပြန်ခဲ့ပါတယ်။ကာယောဂါကာလအတွင်းမှာလည်းယောဂါကူးစက်မှုတားဆီးနိုင်အောင်လုပ်ငန်းတိုင်းနှီးပါးရပ်ဆိုင်းထားရတာကြောင့်လည်းအခုလိုအခြေအနေမျိုးဖြစ်လာတာပါ။လုပ်ငန်းတစ်ခုနဲ့တစ်ခုဆက်ဆက်နေပြီးအဆင့်ဆင့်ပစ္စည်းထုတ်လို့ရမှာထက်ဆင့်ကြံ့ကြာပြီးနှောင့်နှေးကုန်ပါတယ်
We've seen a pretty dramatic rise in
the ၎င်းရောင်းတဲ့ဆိုင်ကြီးတွေမှာဈေးနှုန်းတွေခုန်တက်ကုန်တာတွေ့ပြပါပြီ။စွမ်းအင်စားတောက်ကုန်တခြားဟာတွေအားလုံးပုံမှန်လိုတက်နေတာကြားပါပြီ။အခုတော့ဝယ်ယူစားသုံးသူတွေလည်းဒီကုန်ဈေးနှုန်းကိုရင်ဆိုင်နေရပါပြီ။ကံမကောင်းစွာပဲဒီလိုအခြေအနေတွေကိုရင်ဆိုင်နေရတာပါ
။ဒီလိုအချိန်မှာအားလုံးဟာပတ်စံချိုးချံချွေကြနေရတာပါ။
It means that I buy a good breakfast and
မနက်စာစားပြီးနေ့လယ်စာကြော်ပြီးအိမ်ရောက်မှပဲထပ်ပြီးတော့စားတော့ပိန်နောင်မှသွားပါတယ်။အဲ့ဒါကတော့ကောင်းတယ်လို့ပြောရမှာပါ။
လူကလှုပ်ပြီးဆိုတာနဲ့စားပါတယ်။စားလို့စားရင်ပတ်စံကုန်ပါတယ်
။လုံငယ်တဲ့နှစ်ဇွန်လကတည်းကစားရင်ထုတ်လုပ်သူရဲ့ကုန်ကျစရိတ်ဟာ18ရာခိုင်နှုန်းတိုးလာပြီးထုတ်ကုန်စရိတ်ကလည်း100ရာခိုင်နှုန်းနီးပါးတိုးလာတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။ညော့ပီနေမျိုးတော်အယ်ဘနီတဖက်ကန်ရန်စလီယာမှာဆရီ CM ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါ။အရင်နှစ်တွေတုန်းကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမဲ့အခြေအနေမျိုးစိုက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကိုရွှေသေးကပြောပါတယ
်။ဈေးတက်လည်းတက်တဲ့အချိန်မှာရောင်းအောင်ကျွန်တော်ကကြာတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးကမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားရင်းနဲ့ကြည့်ပဲအကုန်လုံးလောက်တာဆိုတော့ဆိုင်ရောမပိတ်ဘူးကိုအမျက်မေးရတယ်ဘယ်လိုပြောလဲအကုန်လုံးတမိသားစုလုံးဝင်ဝင်ရှိတာပါဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စီတွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြာတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တစ်ခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လို့ခြင်းနဲ့ဆိုရင်နှစ်ထုတ်ပဲရရတယ်အဲ့လိုကိုကိုနဲ့လည်းဒီတိုင်းပဲကိုလိုခြင်းတော့မရဘူးအဲ့လိုမျိုးတွေတော့ခက်ခဲရှိတယ်ဗျ
ကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေနဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်။ခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီ။အဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်ဆရီ CM အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ်
။စိုက်ပေးရကုမ္ပဏီကအရင်တော့ဟိုကျွန်တော်စိုက်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာ။အခုကဒီမှာလူမရှိတာ။ခုနကပြော900လောက်က30ပဲရှိတယ်။တချို့တော်တော်များများအိမ်မှာပဲလောက်ကြသေးတယ်လို့ပြောတယ်ဒီလာတဲ့လူဟောင်းတွေကပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်ဒီလိုချင်းတွေကြားမှာပဲ10နှစ်ကြာခက်ခက်ခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့စရီ CM စားတောက်ဆိုင်ရေရှည်ရက်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာ Right, ဇန်နဝါရီ6ရက်လွတ်တော်စီနီမှုမှာ Robert Palmer ဟာလုံခြုံရေးရဲတွေကို spray နဲ့ဖြန့်မိတပ်ဘူးတစ်သားချောင်းတွေနဲ့ပစ်တာကိုအခုလိုတွေ့နေရတာပါ
Yeah that was not a wise decision that was a horrible decision
ဘယ်လိုလုပ်တာမသိတော့ပါဘူးအင်မတန်မှားယွင်းပါတယ်လို့ခုခါသူကပြောပါတယ် Palmer ကို Florida မှာရှိတဲ့သူ့ရှင်းနေရုံးခန်းကနေ online ကနေတစ်ဆင့်မြင်းမြန်းခဲ့တာပါလူငယ်ရဲ့နေ့ဇန်နဝါရီ6ရက်နေ့ကအမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စီးနင်းရမှာပါမာလည်းပါဝင်ပါတယ်။ဂျိုးဘိုက်ဒန်ကိုသမ္မတအဖြစ်အတည်ပြုဖို့ပြည်နယ်ကိုစားပြုမဲတွေရေးတွက်တာကိုတားဆီးဖို့ရည်ရွယ်ပြီးတော့ဝင်ရောက်စီးနင်းကြတာပါ။ပါမာဟာလက်ရအစွန်းရောက်အဖွဲ့ဝင်ဒါမှမဟုတ်အစိုးရဆန့်ကျင်တဲ့အဖွဲ့ဝင်ဖြစ်တဲ့ဆိုတာမျိုးတော့မှတ်တမ်းမှတ်ရမရှိပါဘူး
။ဒီဟာ
ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်တဲ့တာမန်လူတစ်ဦးသာဖြစ်တယ်လို့ဆိုပါတယ်။
ဒီလိုအခြေအနေမျိုးမှာကိုယ့်လိုပဲယုံကြည်သူတွေနဲ့အတူအော်ကြဟစ်ကြလှုပ်ကြတာဆိုတော့အမှန်လို့ဖို့တော်တော်ခက်ခဲပါတယ
်ပါမာဟာလူယုံကြည်ရဲတွေကိုတစ်သားချောင်းနဲ့ပြစ်ပြီးမှရဲတွေကသူ့ကိုရောဘာချီဇန်နဲ့ပြန်ပစ်ပါတယ်အမေရိကန်ပြည်အောင်စုမှာကိုယ်နိုင်ငံသားတွေကိုအခုလိုဆက်ဆံကြရဲဆိုပြီးတော့ပြောသွားတာပါသူတို့တရားရုံးတင်ရမှာတော့လုံခြုံရေးရဲတွေကို NLA ဖြစ်စေလောက်အောင်တိုက်ခိုက်မှုနဲ့ထောင်ဒဏ်9နှစ်ကျော်ချမှတ်လိုက်ပါတယ်။အခုလိုအမှုရင်ဆိုင်ရသူတွေရဲ့ထောင်ဒဏ်63လဟာအကြာရှည်ဆုံးပြစ်ဒဏ်လည်းဖြစ်ပါတယ
်။
ဒါကိုယ့်ရဲ့အမှားပါ။ဘယ်သူ့ကိုမှအပြစ်မတင်ပါဘူး။ကိုယ့်ကြောင့်သာဖြစ်တာပါ
။ဘေးကောက်ပွဲမှာ Donald Trump နိုင်တယ်ဆိုတာကိုပါမာကယုံကြည်စေဖြစ်ပေမဲ့လည်းအမေရိကန်တရားရုံး60ကျော်ကဒါကိုလက်မခံခဲ့ပါဘူး။ခုခါအကျဉ်းကျခံဖြစ်နေတာကြောင့်သူဟာမဲပေးခွင့်လည်းမရှိတော့ပါဘူးပေးခွင့်ရှိရင်လေ
Nope. And why not? I think that Donald Trump
ကအတကြီးသူတရားလို့ထင်ပါတယ်သူအကျိုးကလွဲလို့တခြားဘာကိုမှမကြည့်ပါဘူ
းအစောပိုင်းမှာသမ္မတဟောင်း Donald Trump ကလွတ်တော်ကိုဝင်စည်းဖို့သူနဲ့တခြားသူတွေကိုလှုံ့ဆော်ခဲ့တယ်လို့ Palmer ကပြောပါတယ
် We're going to walk down to the Capitol
Congress လွတ်တော်ကိုသွားကြစို့လို့သမ္မတဟောင်း Donald Trump ကပြောသွားတာပါ
ရှင်းဆက်နေရအောင်မယ်ဘဝတစ်လျှောက်လုံးအသက်ရှင်နေသေးသမျှကိုဘယ်ကိုပဲတော်တော်လူတွေကရှောင်ကြဉ်ပါလိမ့်မယ်ကိုလုတ်ခဲ့တာတွေကြောင့်မကောင်းလဲမြင်ကြမှာပါ
လွတ်တော်ဝင်စည်းရမှာပါဝင်ခဲ့သူတွေက140ကျော်ကိုခုအခါတရားစွဲဆိုထားပြီးအဲ့ဒီထဲက335ယောက်ကျော်ကတော့ short pot ပြစ်ဒဏ်အတွက်အပြစ်ရှိကြောင်းဝန်ခံပြောဆိုထားပါတယ်ခင်ဗျာ
ကောင်တင်ဆက်နေတဲ့တူတာဆောင်လင်း American တခွင်စီစဉ်ပါရှင်။တောက်ကြညာချန် view မြန်မာဝိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါ။အခုတော့သိပ္ပံတဲ့နီးပညာကဏ္ဍကိုတင်ဆက်မှာပါရှင်။မြန်မာနိုင်ငံမှာတနိုင်တပိုင်ရွှေကျင်နေကြသူတွေဟာရွှေဖန်းတဲ့အခါပဓာကိုပဲတုံးလေးရှိကြပါတယ်။တဘာဝပဝင်းကျင်အတွက်ရောလူကျန်းမာရေးအတွက်ပါထိခိုက်စေတဲ့ပဓာအစာလက်ချားလို့ခေါ်တဲ့ Borax ကိုတုံးတာဟာအန္တရာယ်ကင်းတဲ့အကြောင်းဓာတုပညာရှင်တွေကပြောပါတယ်။ဒီတည်င်းပတ်အမျိုးဒီတိတ်ပန်တဲ့နီးပညာကဏ္ဍမှာဒေါခင်မျိုးသက်တင်ပြထားတာကိုကျမတို့ပြန်ပြီးထုံလင်းလိုက်ပါတယ်ရှင
်မြန်မာနိုင်ငံမှာတနိုင်တပိုင်ရွှေကျင်နေကြသူတွေဟာရွှေဖန်းတဲ့အခါမှာဗရားကိုပဲတုံးလို့ရှိကြပါတယ်တဘာဝဝင်းကျင်အတွက်ရောလူကျန်းမာရေးအတွက်ပါထိခိုက်စေတယ်ဗရာအစာလက်ချာလို့ခေါ်တဲ့ဘိုရက်ဆိုသုံးတာဟာအန္တရာယ်ကင်းတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပါတယ
်ဒုလို့စင်မှာဗဒါကိုကျွန်တော်သုံးကြတယ်ချွေထုတ်တဲ့လူကမြမပြီလို့မြန်နေရအနှံ့မှာကျွန်တော်ကျင်လိုက်ပြီကျင်လိုက်ပြီနောက်ဆုံးမှကျန်နေတဲ့ပဲတွေကိုမမြင်ရအောင်လေးရှူတာပုံလေးတွေအဲ့မမြင်ရတဲ့ပဲတွေကိုဗဒါနဲ့ရောလိုက်တယ်ရောလိုက်ပြီးတော့သူတို့အလုံးလေးရလိုက်အဲ့ဒါအလုံးလေးကိုအိတ်ထဲထဲပဲညှစ်လိုက်ပြီးရင်ဟိုဆိုင်မှာတရားအောင်မှာဆိုင်ကတော့အဲ့ဒီမှာမီးပြင်လိုက်တော့အလေးကြီးချိန်ပေးလိုက်ရင်ပြီးသွားရောအမှန်တန်လိုရတဲ့အတွက်အဲ့ဒီနီးပဲသုံးတယ်ဒါပေမဲ့တကယ်လို့အဲ့ဒီသေးကိုကျွန်တော်တို့ကလက်ချားနဲ့ဖိုထိုးလိုက်ရင်ရွှေအလုံးလေးပြန်ထွက်လာတယ်အဲ့ဒါသေးကြပေါက်ထွက်တယ်စမ်းလဲစမ်းရပြီနိုင်ငံရလည်းသုတေသနလုပ်တော့အဲ့လိုမျိုးလုပ်ကြပါလို့ပြောပေမဲ့ဘယ်သူမှမလုပ်ကြဘူး။ဘာကြောင့်လဲဆိုရင်ဒီတပိုင်းတနိုင်လောက်တဲ့လူတွေကသူတို့ချက်ချင်းပတ်စံလိုချင်တယ်။အဲရွှေကိုရလွယ်တာပဓာန်းနဲ့နီးပဲလို့ဖြစ်တယ်။အဲမဲ့ပဓာန်းကအမှန်အန္တရာယ်ကြီးတယ်။ဒီမြေချောင်းတွေထဲမှာရောက်သွားပြီးရင်ငါးတွေစီရောက်နေငါးတွေကနေလူတွေစီရောက်ပြီးတော့ဒီကလေးတွေကဆောက်တော့အုံထောက်ဆပြတ်တော့မှာပဲ။ဒီဂျပန်မှာလည်းဒီကိစ္စကျွန်တော်မီးနမာတာဒီစီဆိုတော့ပဓာန်းကဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒါလေးကိုသူတွေရှင်းချာနဲ့လုပ်ရင်လက်ချာကဲတင်တဲ့အမျိုးပေါ့လေဖြစ်သွားနိုင်တယ်မြန်မာပြည်မှာပြဒန်းကိုသုံးမစားเนาะပြဒန်းပြည်မှာတို့ကစိတ်ကြီးတယ်ဆိုရင်တို့ဆိုင်နိုက်မတ်တပ်ကိုသုံးတယ်ဆိုင်နိုက်ကလည်းအန္တရာယ်ရှိတာပဲအကောင်းဆုံးကဘိုရက်ဆိုပြောကြတယ်ဒါပေမဲ့ဘယ်သူမှမသုံးကြဘူးဒါကြောင့်ဘိုရက်ကိုကျွန်တော်တို့က promotion လုပ်မှာပေါ့ဟိုသူတွေသိပြီးတော့သုံးကြပါလို့တိုက်တွန်းကြပါလေ
ဆရာတို့ recommend လုပ်ထားတာပဲဘယ်သူမှမသုံးကြဘူး
ဘယ်လိုမှမလုပ်ဘူးဒီဟိုရဲ့ chemist တွေကကျွန်တော်တို့ဓာတုဗေဒပညာရှင်တွေကရွှေထုတ်တဲ့နေရာသုံးဖို့တော်တော်လေးကိုပြောကြတယ်အနည်းအချင်းထုတ်တဲ့လူတွေကိုလည်းအဲ့ဒါလေးသုံးဖို့ပြောတယ်ဒီတချို့နိုင်ငံတွေကတော့ဟိုအင်ဒိုနီးရှားလိုကတော့တချို့နည်းနည်းပိုကုန်းတယ
်ချက်ဘိုရက်ဆာတဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်ဘူးပေါ့နော်ဒီရွှေထုတ်တဲ့အခါမှာဟိုပဓာအထိခိုက်တယ်ဒီဘိုရက်ဆာမထိခိုက်ဘူးဒါပေမဲ့ဘာဖြစ်လို့မသုံးကြတာပါလဲဆင်ဒီဘိုရက်ပေါ့နော်လက်ချဈေးသိပ်ကြီးနေလို့ပါလားဆင်
ဘိုရက်ကဈေးသက်တာပါလေပြဒါထက်အများကြီးဈေးသက်တာလေသို့တော့နံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်တို့ tradition ပေါ့ရိုးရာအရာတော့အကုန်လုံးကဒီပြဒါကိုသုံးတဲ့အလေးထားတော်တော်ကြာလာတဲ့အတွက်ဟောပြဒါပဲသုံးတာများပါလေအဒုတိယအချက်ကတော့ဒီဘိုရက်ကိုသုံးတဲ့အခါမှာကျွန်တော်တို့ဖိုထိုးတဲ့လို temperature အမြင့်ကြီးလုံနေလို့ရတယ်အဲ့တော့ဒီဆင်းရဲတဲ့လူတွေတော့ဟိုရင်ကြံတဲ့လုံလန်းရှင်တဲ့ဒါကိုစိတ်ရှိလက်ရှိနဲ့သုံးမှုသူတို့မစင်လာရဘူးသူတို့တခြားနေရာမှာဒီရွှေပျောက်သွားမှာသူတို့ဆိုးတယ်သူတို့တိတ်လည်းနားမလဲရွှေကိုအခုအရန်တိုင်တိုင်ပျောက်သွားမယ်သူဆုံးရှုံးသွားမယ်ထင်တာတကယ်တော့ရွှေကအငွေ့ပန်ပြောင်းဘူးမဆုံးရှုံးဘူးရနိုင်တယ်ဒီနည်းကအကောင်းဆုံးပဲဆိုတာဟောသိရတာနဲ့တော့မသုံးကြဘူးတတိယအချက်ကတော့ဒီဘိုရက်ကိုသုံးလဲဟောဘာမှအကျိုးကျေးဇူးမရှိပါဘူးဗဒါသုံးလဲဘယ်သူမှတို့မပြောဘူးဆိုတော့နော်တဘောပေါ်ဝင်ခြင်းပျက်စီးတာကိုတွေ့ခေါ်လဲဟောဘယ်တော့မှမထိခိုက်ဘူးလို့ယူဆလိုက်ပြီးများတယ်အဲ့တော့ပြဒါကိုသုံးနေကြဖြစ်တဲ့အတွက်သူ့လဲဒါကိုအေးအေးယူခံရမှာမဟုတ်ဘူးဒါကြောင့်လွယ်တာပဲသုံးမယ်ဆိုတော့သုံးကြပါတယ်အဲ့ ကျွန်တော်တို့ဒီချွေလုတ်တဲ့လူဆိုဗဒါကိုလက်ကဒီကကင်ထားပဲတော့ဗဒါအငွေပြန်တော့ဒီကကိုယ်ထဲကိုရှူသွင်းလာတယ်ပါလေပါလာနိုင်တယ်ပါလေဒါတွေကအများကြီးတော့လောလောဆယ်တော့မထိခိုက်ဘူးပဲနောက်ကြာလာရင်တော့ဒီဘိုက်ထဲမှာတွေးထဲမှာ reaction ဖြစ်တော့ဗဒါစိတ်အများကြီးတင်နိုင်ပါလေဒုတိယကတော့ဘာမှမဖြစ်ဘူးသို့တော့ Boris ကိုသုံးပါဆိုရင်တော့သူတို့အနေနဲ့ကျွန်တော်တို့ကတော်တော်လေးကိုတိုက်ပြီးတော့ပြပေးရမယ်လှုပ်ပြရမယ်အဲလှုပ်ပြဖို့အချိန်နေအချိန်ခါတွေပေးမှရဘုမပြည်သူမျိုးမှာတော့ဒီဘဒူးမတော့ဖွဲဆင်းတော့ Boris ကိုအဲလိုမျိုးလာလှုပ်ပေးတယ်ရှိမှာတော့မဟုတ်ဘူးဒါကြောင့် Boris ကိုတိတ်သုံးကြတာမဟုတ်ဘူးကျွန်တော်ထင်ပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါဆရာ lecture ဆိုတာဘာပါလဲဆရာ
lecture ဆိုတာကျွန်တော်တို့ကအင်္ဂလိပ်လို borax ဆိုခေါ်တာပေါ့ဓာတုဗေဒအနေနဲ့ကတော့ sodium tetraborate လို့လည်းခေါ်တယ်ဒါမှမဟုတ် decahydrate ဒီဆယ်လုံးပါတဲ့အတွက် sodium tetraborate decahydrate လို့လည်းခေါ်ပါတယ် borax ကအရောက်အဖြူလေးတွေအဖြူမှုတ်လေးတွေကျွန်တော်တို့ဗရဆေးဆိုင်တွေမှာဝယ်လို့ရတယ်အဲ့ဒါကိုလက်ချာလို့ဗမာတွေကခေါ်ပါတယ်သူအတော်အဆုံးများပါတယ်အစာအသောက်တွေမှာဆိုရင်ဒီနေ့မှာတော်တော်လေးသုံးကြတွေ့ရပါတယ
်ဟုတ်လက်ချာသုံးဝင်တာလေးနည်းနည်းပြောပြပေးပါဆရာဘယ်နေရာတွေမှာသုံးပါလဲဆရာ
လက်ချာအဓိကအားဖြင့်တော့ဒီမှာသုံးနေကြတာမြန်မာပြည်မှာတော့မိုဟင်ဂါဘတ်တီခောက်ဆွဲဘတ်တီလုပ်တဲ့နေရာမှာသုံးပါတယ်တရုတ်မုတ်ဒီမှာလည်းသုံးကြပါတယ်ဆေးအနေနဲ့ကတော့ဆေးကတော့ဗရဆေးဆိုင်တွေကတော့သုံးတယ်သူတို့တွေကတော့အများကြီးတော့သူတို့မပြောတော့ဘူးလက်ချာက yes ပါတယ်မှာပါတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့သူတို့မေးလို့တော့သိမရဘူး။ရခိုင်သမားတွေကတော့တက်ချာအများကြီးဝယ်တာကိုဒီကုန်ကျန်းနေရာနေကိုကျွန်တော်သိရပါတယ
်။ဆရာအစားတော့နဲ့ဆေးတယ်မလားဆရာ။ဒီ borax ကိုဘယ်နေရာတွေမှာသုံးလို့ရပါသေးလဲဆရာ
။ဘုမာပြည်မှာတော့ borax ကိုသုံးတာအကိယသမားတွေအများဆုံးသုံးတယ်။အကိယသမားတွေကသူတို့ပေါ့ဒီအကိယထိုးတဲ့ခါမှာတက်လုံးလို့ကျတဲ့ပြောင်းပြောင်းလက်လက်ချွေအောင်ငွေအောင်ထွက်တဲ့အလုံးလေးတွေဆိုရင်အဲ့ဒါကတော့ပဲတို့ outside တို့ပါတဲ့ပစ္စည်းတွေကိုလက်ချချော်အနေနဲ့ဖယ်ထုတ်ရတာပါချော်အနေနဲ့ဖယ်ထုတ်တယ်ဆိုတော့သူ့အပူတိုက်လိုက်တဲ့အဲ့ဒီပဲတွေကျန်တဲ့ outside တွေပါတဲ့ဟာပေါ့စားတွေပါရင်အကုန်လုံးကလက်ချနေပါသူ့ဟောချော်အနေနဲ့ဖြော်လိုက်တယ်ဖြော်လိုက်တော့ဥပမာတတ်တူကဒီတိုင်းကြံတယ်တတ်တူဒီတိုင်းကြံတယ်တတ်တူကဝင်းဝင်းလက်လက်နဲ့ဒီလုံထဲမှာဆိုတော့အလုံးလေးတွေဖြစ်လာလက်ချကကောင်းလေဒီအလုံးလေးတွေကတော့လှလေပဲပေါ့ကျွန်တော်တို့မြန်မာတွေကတော့ဓာတ်လုံးလို့ခေါ်ကြတာဟုတ်ဆ
က်နောက်တခြားဘယ်နေရာမှာသုံးပါသေးလဲဆင
်တခြားတော့ဒီနိုင်ငံခြားမှာသူ့ laundry မှာသုံးတယ်မှန်တန့်ဆေးမှာသုံးတယ် laundry မှာသုံးရတာကတော့ဒီ laundry မှာဆက်ပြာမှုန့်နဲ့ရေနဲ့အဝတ်နဲ့ဒီကြားထဲမှာသူတို့ပိုးရခုနဲ့ခုနဲ့ထိတွေ့မှုအားကောင်းဆိုတော့ borax ကိုသုံးတယ် borax ကဈေးလည်းပေါ်ပြီးတော့အဲ့ဒီအခြေတွေကိုလည်းသူဘောအန်တီဆက်တစ်ပေါ့ပိုးတက်တဲ့သဘောရှိတယ်ဒီပိုးတက်နိုင်တဲ့အတွက်အမှန်တက်တာတော့အဆင်ပြေတဲ့ borax ကိုသုံးတယ
်ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်တွေဒီသတင်းပတ်သက်သိပ္ပံနည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြမှာပ
ါ ASEAN အနေနဲ့မြန်မာနိုင်ငံပဋိပက္ခအဆုံးသတ်ရေးအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့လိုအပ်နေပြီလို့မလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကတိုက်တွန်းလိုက်ပါတယ်ဒီနေ့ထိ ASEAN ဘုံသဘောတူညီချက်၅ခုလုံးစစ်မှန်တဲ့တိုးတက်မှုမရှိသေးတဲ့အပြင်အကြမ်းဖက်မှုတွေပိုဆိုးလာပြီးတော့ ASEAN နဲ့စစ်ကောင်စီဆွေးနွေးပွဲတွေမှာအဓိကတက်ဆိုင်နေသူတွေမပါသလိုလိုအပ်တဲ့ဆွေးနွေးတိုင်ပင်မှုတွေလည်းမရှိဘူးလို့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသူ့ရဲ့သဘောထားကို Facebook စာမျက်နှာမှာထုတ်ပြန်ထားပါတယ်ဒီမိုကရေစီရေလှှရှားသူကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုကွပ်မျက်လိုက်တာဟာလူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်တယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကဖော်ပြပြောဆိုပါတယ်စစ်ကောင်စီကအာဆီယံဘုံသဘောတူညီချက်ကိုလှောင်ပြောင်လိုက်တဲ့လှုပ်ရက်ဖြစ်တယ်လို့သူကမြင်ပြီးတော့နိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးတွေကြားရင်ဒီဘုံသဘောတူညီချက်၅ရက်ကိုဆက်လက်ဆွဲကင်မလားပိုတိုးတက်အောင်လုပ်မလားအစ်စ်တစ်ခုနဲ့အစားထိုးမလားဆိုတဲ့ဆုံးဖြတ်ချက်ကြီးကိုချမှတ်ဖို့လိုအပ်တယ်လို့လည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကထောက်ပြထားပါတယ်ရုရှားဟာသူတို့ရဲ့ရှေ့တန်းစီးရေလှုပ်ရှားမှုတွေကိုရုရှားပုဂ္ဂလိကကုမ္ပဏီဖြစ်တဲ့ Wagner စစ်ဖက်ကုမ္ပဏီကိုတာဝန်လွှဲပြောင်းပေးပြလိုက်ပြီးတော့ဒါဟာထူးခြားတဲ့အပြောင်းလဲဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကနောက်ဆုံးရရှိတဲ့ထောက်လှမ်းရေးသတင်းကို Twitter ပေါ်မှာထုတ်ပြန်ခဲ့ပါတယ်ရှင်
။က
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုမဆုမြတ်မုံကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမုံပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Pascal Bolarish ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BNT ရဲ့အသွေးသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.